မြန်မာနိုင်ငံကယားပြည်နယ်မှာစစ်ပြေးဒုက္ခသည်တွေခိုးလုနေတဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်နော်ဝေးဒုက္ခသည်များကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။အရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေတိုးလာနေတဲ့အပေါ်မှာစိုးရင်ကြောင်းနော်ဝေးဒုက္ခသည်များကောင်စီရဲ့အတွင်းရေးမှူးချုပ်ဂျန်အင်္ဂလန်ကအင်ကာနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။၁၉ရက်နေ့ကလေကြောင်းကနေဒုက္ခသည်စခန်းကိုတိုက်ခိုက်ခဲ့တဲ့အတွက်ကလေး၂ဦးအပါအဝင်၃ဦးသေဆုံးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကယားပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကဒီဇင်ဘာလအတွင်းကစပြီးတော့တိုက်ပွဲတွေပြင်းထန်လာခဲ့တဲ့အတွက်သေဆုံးမှုနဲ့အိုးအိမ်ဆုံးခွာထွက်ပြေးရမှုတွေဆက်လက်ရှိနေပြီးတော့2021ခုနှစ်မေလကစလို့ဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အိုးအိမ်ဆုံးခွာထွက်ပြေးနေရသူ36,000ကျော်ရှိတယ်လို့လည်းဆိုပါတယ်။ကယားပြည်နယ်တခုထဲမှာတင်အိမ်ဖုန်ကြီးကျောင်းခရိယံဖျားရှိခိုးကျောင်းနဲ့စာသင်ကျောင်းအစားဦးပေါင်း650ကျော်ဖျက်ဆီးခံရတာမိရှုခံရတာရှိခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အန္တရာယ်သိမ်းစစ်ကောင်စီအနေနဲ့နိုင်ငံတကာဥပဒေတွေအရသားပြည်သူတွေကိုမထိခိုက်အောင်ကာကွယ်ဖို့ဝတ္တရားရှိပြီးတော့ဒီဝတ္တရားအတိုင်းလိုက်နာဖို့တိုက်တွန်းပါကြောင်းနော်ဝေဒုက္ခသည်များကောင်စီအတွင်းမှုချုပ်ဂျန်အင်္ဂလန်ကကြေညာချက်မှာပြောဆိုထားပါတယ်ခင်ဗျာ။